ဆိုးရပြောင်းလဲဖြစ်လာတာနှစ်နှစ်ထဲရောက်လာခြင်းမှာမြန်မာနိုင်ငံတိုးတက်မှုရှိမရှိကိုတနည်းတစ်ပုံတိုင်းတာနိုင်တဲ့ပေရန်တစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာတိုးတက်မှုရှိမရှိဆန်းစစ်ကြည့်အောင်ပါဂျပန်အန်နဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုတင်ပြပေးပါရစေမြန်မာနိုင်ငံအတွင်းကူးပြောင်းရေးမှာသိပ္ပံနဲ့ဤပညာကဏ္ဍကိုမြင့်တင်ဖို့အတွက်အမြဲတိုက်တွန်းနေရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်က2019ဇူလိုင်လထဲမှာဝါရှင်တန်ဒီစီမှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာစိတ်ယုံဤပညာပြိုင်ပွဲဝင်တဲ့နိုင်ငံပေါင်း158နိုင်ငံထဲမှာမြန်မာအင်ဂျင်နီယာလူငယ်အဖွဲ့ကအဆင့်6ရခဲ့ပြီးအာဆီယံနိုင်ငံတွေထဲမှာတော့ပထမရခဲ့တာမို့မြန်မာအလားအလာကိုအခုလိုဝမ်းပန်းတသာပြောကြားခဲ့ပါတယ်
It is a triumph of innovation and teamwork. It was an indication of our potential, of how we shall find the resources. ဒါဟာတီချင်မှုအတွက်ကြီးမားတဲ့အောင်ပွဲဖြစ်ပြီး
အချင်းချင်းရိုင်းပင်းတဲ့ဖွဲ့သားစိတ်ဓာတ်ရှိတာကိုပြနေတယ်လို့မြန်မာနိုင်ငံင်းနဲ့အလားအလာဘက်လောက်ရှိတယ်။မြန်မာအသွင်ကူးပြောင်းကာလစိန်ခေါ်မှုတွေကိုကြော်လွှားနိုင်ဖို့အတွက်အရင်းမြစ်တွေကိုဘယ်လိုရှာရမလဲဆိုတာကိုတည်ချောင်းပြနေတာလို့ပြောသွားတာပါ။ဒီလိုအလားအလာရှိတဲ့မြန်မာနိုင်ငံရဲ့သိပ္ပံနဲ့ဤပညာကဏ္ဍအတွက်လက်ရှိအခြေအနေကိုနိုင်ငံတကာပညာရှင်တွေနဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဂျပန်အစိုးရအန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကမြန်မာဘူမိပညာရှင်ဒေါက်တာမိုးကျော်သူကဘယ်လိုမြင်ပါသလဲ
ဒီ2017ခုနှစ်22ခုနှစ်ကနေပြောင်းလဲလာတဲ့အခြေအနေကအရန်ကိုမြန်ပါတယ်ကျွန်တော်ပြည်ပကနေချီနေတဲ့အတိုင်းကိုကျွန်တော်ကိုနိုင်လည်းထဲထဲဝင်ဝင်ဝင်ကူပွင့်ပါတဲ့အခြေအနေလေးလည်းရှိပေမဲ့ဒီ2015ခုနှစ်2016ခုနှစ်ဧပြီလမှာအစိုးရပြောင်းလဲဖြစ်သွားတဲ့အချိန်မှာအပြောင်းလဲတွေတော်တော်များများရပ်သွားတဲ့အခြေအနေမျိုးလို့ကျွန်တော်တွေးလိုက်ရတယ်။တွေးလိုက်တော့ကျွန်တော်လည်းပြောရရင်ပြည်ပနဲ့ကြည်လိုက်ရင်နည်းနည်းစိတ်ပြတ်တာပေါ့။စိတ်ပြတ်တယ်ဆိုရင်လည်းဒါမြန်မာပြည်အနေနဲ့နိုင်ငံရေးပြောင်းလဲဆိုတာဒါမျိုးကအရန်ကိုအတွေ့အကြုံမရှိသေးတဲ့အခြေအနေကြောင့်ဖြစ်ပေမဲ့အခုဒီ2018ရွေးကောက်ပွဲအစိုးရတွေပြောင်းပြီးနှစ်နှစ်ကြာလာတဲ့အချိန်မှာပြန်ကြည့်လိုက်တဲ့ခါကျတိုးတက်မှုတွေအများကြီးကိုမြင်လာရတယ်။ဒါပေမဲ့အဲ့ဒါတွေကဘယ်လိုခေါ်မလဲတင်းစားရှင်းလင်းပွဲတွေပါလိမ့်မှာလဲကျွန်တော်မတွေ့ရတော့သီးသီးခြားခြားကြီးမသိနိုင်ဘူး။ကျွန်တော်ထဲထဲဝင်ဝင်ကြည့်လိုက်တော့မှပဲတွေ့ရတာပါ။
တောင်ဝင်းယူကင်တွင်ဆောင်ရနေတဲ့အစိုးရတရရဲ့တရင်ဖြန့်ပြူးမှုအားနေတာဟာတိုးတက်မှုဘယ်လောက်ရှိနေလဲဆိုတာကိုတိုင်းတာဖို့အတွက်ခက်ခဲစေတာပါဒီလိုခက်ခဲတဲ့ကြားကပဲ2018ခုနှစ်အတွင်းမြင်သာတဲ့တိုးတက်မှုကလေးတွေရှိနေတယ်လို့ဆိုပါတယ်
2018အတွက်အဓိကပြောရရင်တော့ကျွန်တော်တို့ပြည်ထောင်စုနိုင်ငံတော်အဆင့်အခြေအနေမှာဒီကုလသမဂ္ဂကနေကြံခဲ့တဲ့နှစ်နှစ်2016ခုနှစ်ဇန်နဝါရီလတရနေ့ကနေစလိုက်တဲ့ SDG ဆိုတဲ့နိုင်ငံတွေရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော်Sustainable Development ဆိုတဲ့ SDG ဆိုတဲ့ဟာတွေနဲ့ပတ်သက်ပြီးမြန်မာပြည်မှာမသိတာပေမဲ့တကယ်ကိုအစိုးရအဖွဲ့အစည်းတွေမှာအားကျုံးမှန်တဲ့လုပ်နေတဲ့ဥစ္စာတွေကမြင်လာရပါတယ်။အဓိကပထမပြောရရင်ဆိုရင်2018ကနေ2030ဒီကုလသမဂ္ဂရဲ့သတ်မှတ်ထားတဲ့နှစ်အတိုင်းပဲမြန်မာနိုင်ငံရဲ့ရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံကိန်းဆိုတဲ့ဟာကြီးကပေါ်လာပါတယ်မူပေါင်းလေး။အဲ့ဒီမူပေါင်းလေးထဲမှာအဓိကပြောရရင်ကတော့ပန်းနိုင်နံပါတ်3ခုနံပါတ်3ပန်းနိုင်မှာအလုတ်ကိန်ဖန်တီးရေးနဲ့ပုပ်လိကကဏ္ဍဥဆောင်ပြီးဖွံ့ဖြိုးရေးဆိုတဲ့အပိုင်းမှာကဒီနိုင်ငံတော်အဖွဲ့အစည်းတွေကပုပ်လိကအဖွဲ့အစည်းတွေကတက္ကသိုလ်တွေရောအားလုံးကသုတေသနနဲ့ဤပညာမရှိဘဲနဲ့မလုပ်နိုင်ဘူးဆိုတဲ့အချက်ကိုအားလုံးလက်ခံပြီးတော့အဲ့ဒီမှာပူးတွဲလုပ်ကြဖို့ဆိုတဲ့ဟာရဲ့မူပေါင်းအသေးစိတ်တွေဆွဲထားပါခင်ဗျ။
အခုလိုနိုင်ငံတော်ပုပ်လိကနဲ့ပညာရှင်တွေလက်တွဲပြီးဆောင်ရွက်ဖို့အတွက်မူပေါင်းချနိုင်တာကြောင့်ဘလို့ထူးခြားလာနိုင်မှာပါလဲ။
အဲ့ဒီ move on တွေအသေးစိတ်တွေပေါ်လာပြီဆိုရင်လာမယ့်နှစ်တွေမှာပေါ့နော်ဒီအောက်ခြေအစီတက္ကသိုလ်တွေအောက်ခြေသုတေသနအဖွဲ့အစည်းတွေနိုင်ငံတကာလှုပ်ထိုင်တဲ့ပတ်သက်လို့စနစ်တကျတိုးတက်မှုလေးတွေမြင်လာမယ့်အပြင်ကိုဒီလိုပူးတွဲလှုပ်တဲ့အခြေအနေတွေမှာဘယ်လိုဟာတွေကိုသတိထားရမလဲဘယ်လိုလုပ်ရမလဲဆိုတဲ့လမ်းညွှန်ချက်တွေပဲအသေးစိတ်လေးတွေမြင်လာရပါတယ်ခင်ဗျဒါရီကအခုချိန်ဒီမြန်မာနိုင်ငံပြောရရင်တော့ကျွန်တော်တို့တသက်ပါပဲဒီ1960လောက်ကတည်းကနေမရှိခဲ့ဘူးတဲ့လမ်းညွှန်ချက်လေးပါခင်ဗျကျွန်တော်နည်းနည်းလေးနောက်ကျောင်းပြန်သွားရမယ်ဆိုရင်ကတော့အခုလက်ရှိဒီမြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာဘယ်လိုလှုပ်လာခဲ့လဲဆိုတဲ့ဟာလေးကိုကျွန်တော်ခဏလေးပြန်ပြောခြင်းမယ်ဆိုရင်ကဒီ2016ခုနှစ်အစိုးရဖွဲ့အပြောင်းလဲဖြစ်တဲ့အချိန်မှာသိပ္ပံနဲ့ဤပညာဝန်ကြီးဌာနနဲ့ပညာရေးဝန်ထမ်းနှစ်ခုကိုပေါင်းလိုက်တယ်ဒီဝန်ကြီးဌာနနှစ်ခုကမြန်မာနိုင်ငံရဲ့သုတေသနရဲ့တကယ့်အခြေခံအဖွဲ့အစည်းတွေပါဟိုကျန်းမာရေးဝန်ကြီးဌာနမှာဆေးသုတေသနသိပ္ပံရှိတာတို့တခြားဆက်မှုဥပမာဟိုသုတေသနရှိတာကြီးများတာမှန်ပေမဲ့အရေးအတွက်ရောအတိုင်းအတာရောအရင်ရေးကြည့်တဲ့ဥစ္စာဒီဝင်းချန်လိုက်နှစ်ခုပါဒီနှစ်ခုပေါင်းသွားပြီးရင်နောက်ပိုင်းမှာဖြစ်လာတဲ့ဥစ္စာကတော့ကောင်းတာပေါ့နော်ကောင်းတာအနေနဲ့ပြောရင်ကတော့ဒီတနိုင်ငံလုံးအတွက်ကိုကမ္ဘာအဆင့်အတန်းရှိတဲ့ဓာတ်ခွဲခန်းကြီးတစ်ခုဖြစ်လာတဲ့ကိစ္စရယ်အဲ့ဓာတ်ခွဲခန်းကိုပြည်ပိုင်းဝင်းချန်ကလူတွေအားလုံးကစိတ်တိုင်းကြဆိုပရခေါ်မလဲလွတ်လွတ်လပ်လပ်သုံးဆွဲခွင့်ရရှိသွားတဲ့အခြေအနေဖြစ်လာပြီးရင်နောက်မှာဘာဖြစ်လာလဲဆိုတော့ပို့ပြီးချဲ့ပြီးတော့ကျွန်တော်ကိုနိုင်တော့အံ့ဩသွားရတဲ့အချက်တစ်ခုကတော့စက်မှုလုပ်ငန်း ဒီ SME ပေါ့နော်အလဲလက်အဆင့်ရှိတဲ့ဒီစက်မှုလုပ်ငန်းကုမ္ပဏီတွေရောအစိုးရအဖွဲ့အစည်းတွေရောတက္ကသိုလ်တွေရောသူတည်တနာနဲ့ပတ်သက်တဲ့နည်းပညာတွေကိုအတိုင်းအတာအကန့်တချက်မရှိဘဲနဲ့ဖလှယ်ပြီးတော့မှအဲ့ဒီနည်းပညာတွေသုံးပြီးတော့စက်မှုလုပ်ငန်းတွေကိုအားပေးဖို့ဆိုတဲ့ကိစ္စကြံခဲ့တဲ့နှစ်နှစ်အတွင်းမှာတော်တော်လေးကိုတက်တက်ကြွကြွလှုပ်လာတာမြင်လာရပါတယ်ကျွန်တော်ကိုနိုင်လေလေ
သိပ္ပံနဲ့နည်းပညာဆိုင်ရာမှာလွတ်လပ်စွာဖလှယ်ခွင့်ရခဲ့တာကနေစက်မှုလုပ်ငန်းတွေအတွက်လမ်းပွင့်ခဲ့ရတာကပထမအချက်ပါနောက်တွေ့ရတဲ့တူးတက်မှုတွေကရောဘာတွေပါလဲ
SCG ရဲ့မူပေါင်းချနိုင်နောက်အပြင်ကိုနောက်ထပ်ထပ်ပြီးတော့လုပ်နိုင်တဲ့ဟာလေးတွေကသိပ္ပံနည်းပညာနဲ့စမ်းသစ်တီထွင်မှုဥပဒေဆိုတဲ့အစားအင်္ဂလိပ်လိုပြောရင် Science Technology and Innovation ဥပဒေဆိုတဲ့ဥပဒေက2018ခုနှစ်ဇွန်လမှာအတည်ပြုပြဋ္ဌာန်းနိုင်ခဲ့ပါတယ်ဆိုတော့ဒီဟာလည်းအရန်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့ဒီသိပ္ပံနည်းပညာစမ်းသစ်တီထွင်မှုတွေလှုပ်လာတဲ့အချိန်မှာရှိကလူကတီထွင်သားတဲ့ဥစ္စာနောက်လူတွေကခိုးယူလို့မရအောင်လုပ်တယ်လို့မျိုးတယောက်နဲ့တယောက်လေးစားမှုပုံမူတည်ပြီးတော့ရှိနေတဲ့ဟာတွေကိုလေးစားပြီးတော့မှလက်တွဲပြီးလုပ်ကြမယ်ဆိုတဲ့ဟာမျိုးကိုစနစ်တကျလုပ်သွားဖို့အတွက်ဖြစ်တဲ့အပြင်ကိုပြည်ပကလာပြီးရင်းနှီးမြှုပ်နှံသူတွေအတွက်လည်းဟောဒါမျိုးဥပဒေတွေရှိနေတဲ့ဒီနိုင်ငံစနစ်တကျလုပ်နေပါလားဆိုတဲ့ဟာမျိုးကိုမြင်နိုင်ဖို့အတွက်အရန်ကိုအရေးကြီးတာပါနောက်တစ်ခုကမြန်မာစိုက်ပျိုးရေးကဏ္ဍအတွက်မဟာဗျူဟာပေါ့နော်ဥတီချက်တွေဆိုပြီးတော့ကျွန်တော် target ကြီးတွေကိုလည်း2018ကနေ2023ခုနှစ်အတွက်ဆိုပြီးတော့လုပ်လို့ရတဲ့ဥစ္စာကထူးထူးခြားခြားပေါ့နော်ဒီသူတည်တနာနဲ့ဖွံ့ဖြိုးရေးလုပ်ငန်းမူပေါင်းနေနဲ့မြင်ရတာ3ခုပါခင်ဗျာ
ဒါဆိုရင်2018ခုနှစ်ထဲမှာမြန်မာနိုင်ငံအတွက်ကသိပ္ပံနဲ့နည်းပညာဆိုင်ရာအခြေခံစပြီးတော့ဖွံ့ဖြိုးလာတယ်လို့ပြောလို့ရမှာလားရှင်
မှန်ပါတယ်ခင်ဗျာဒီအခြေခံမရှိဘဲနဲ့ကျွန်တော်တို့ကရှေ့ကိုဆက်ပြီးခုံပြန်တက်တယ်လို့ပြောလို့ဆိုတာကဘယ်လိုမှဖြစ်သွားရင်လည်းဘယုဒုက္ခပဲဖြစ်လာမှာပါဒါကြောင့်စနစ်တကျအပိုင်းမှာဒီဘိုင်းတွေကအရန်အရေးကြီးတဲ့အတွက်ကြောင့်ဒီမူပေါင်းတွေဖြစ်သွားပြီဆိုရင်ဒီမူပေါင်းတွေကတကယ်အောက်ခြေအဖွဲ့အစည်းတွေတကယ်လက်ရှိလုပ်နေတူတည်တည်အားလုံးတဲ့ကိုစိတ်ဝင်သွားဖို့ကဒီရှေ့ဆက်ပြီးဖြစ်လာမယ့်အပိုင်းတွေလို့ကျွန်တော်မြင်ပါတယ်
အခုလိုအခြေခံရလာတဲ့မြန်မာသိပ္ပံနည်းပညာကဏ္ဍရဲ့အနာဂတ်နဲ့လိုအပ်နေတာတွေကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်နော်